ဆရာနာဒိန်ထားရမြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှုတ်မှုတွေကိုရှိမြင့်လုံနေတယ်လို့ဆရာနာရှင်စနစ်စန်းကျင်စန္ဒပြသူတွေကလည်းအကြမ်းဖက်ဖြိုခွင်းမှုတွေကိုနီလန်းဇုံနဲ့ရှောင်ပြီးတော့စန္ဒပြကြပါတယ်။မန္တလေးမြို့မှာဆိုရင်စစ်တပ်ရဲ့ဖြိုခွင်းမှုကိုရှောင်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆိုင်ရေး CDM လှုပ်ရှားနေတဲ့ကျမ်းမာရေးဝန်ထမ်းရာခနန်းလောက်အာယုံမတက်ခင်မင်းရဲ့အစိုးရတွေကလမ်းပေါ်ထွက်စန္ဒပြခဲ့ကြတာပါ။ ဆရာဝန်တွေ၊ဆေးကြောင်းသားတွေ၊သူနာပြုတွေ၊ဆေးဝန်နှန်းတွေပါဝင်တဲ့မန္တလေးမြို့ကကျန်းမာရေးမိသားစုတွေဟာဒီနေ့မနေ့အစောကြီးအာယုံမတက်ခင်လမ်းပေါ်ထွက်ဆန္ဒပြပြီးတော့လူစုခွဲခဲ့ကြပါတယ်။မန္တလေးအင်ဂျင်နီယာအဖွဲ့ကတော့လူမပါဘဲတောင်းဆိုတဲ့ဆိုင်းဘုတ်တွေလမ်းမှာချပြီးတော့လူမဲ့တပိတ်ပြုတ်လုခဲ့ကြပါတယ်။ အခုလိုမျိုးဆန္ဒပြကြတာအပြင်လမ်းပေါ်ထွက်ဆန္ဒပြပွဲတွေနဲ့မန္တလေးအပြင်စကိုင်း၊ပြည်၊မိချီလာ၊မကွေး၊တဆဲ၊ကလေး၊တိုင်ဦး၊ဖားကန့်စတဲ့မြို့အစုံမှာဒီကနေ့ရှိခဲ့ပါတယ်။မန္တလေးအောင်ပင်လယ်အရပ်ကဆန္ဒပြပွဲနဲ့တောင်ကြီးမြို့ကဆန္ဒပြပွဲတွေကိုပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်။မုံရွာမြို့မှာတော့ဒီနေ့မနေ့ပိုင်းက
နန္ဒဝန်ရက်ွက်မှာခြေတက်ဆန္ဒပြသူတွေကိုတက်တွေပြစ်ခတ်ဖြိုခွင်းလို့အသက်28ခုနှစ်အရွယ်အမျိုးသားတယောက်သေဆုံးခဲ့ပါတယ်။နောက်ထပ်နှစ်ယောက်ထပ်မင်းလေးထိခိုက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်မြို့မှာလည်းအင်းစိန်ကမာရွတ်လှိုင်တာကိတာစတဲ့မြို့နယ်ဆောင်မှာဆရာနာရှင်စနစ်ဆန့်ကျင်လှုပ်ရှားမှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ်။ရှင်းချုပ်ဖို့အောင်မြင်စေမဲ့တခုလေးတော့မိလာ
အခုညနေပိုင်းတော့ရန်ကင်းမြို့နယ်ထဲမှာကျောင်းသားလူငယ်တွေခြိတဲ့ဆန္ဒပြခဲ့ကြတဲ့အတံတွေဖြစ်ပါတယ်။ရဲနဲ့စစ်သားတွေဟာရန်ကုန်မြို့လမ်းတွေပေါ်မှာသူတို့အလွယ်တကူဝင်မလာနိုင်အောင်ရပ်ကွက်နေပြည်သူတွေတားဆီးထားတဲ့အတားအဆီးတွေကိုအတင်းဖယ်ရှားတာတွေလမ်းတွေအိမ်တွေကိုဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်ခဲ့ကြတယ်လို့ရန်ကုန်မြို့ကန်တွေကပြောကြားပါတယ်။